မြန်မာ COVID-19 တိုက်ဖျက်ရေးမှဥရောပသမဂ္ဂ EU နဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အကူအညီတွေဆက်လက်ရရှိနေပေမဲ့မြန်မာနိုင်ငံကိုငွေကြေးခဝါချတဲ့နိုင်ငံများဆင်းမှာထည့်သွင်းလိုက်တဲ့အချက်ကြောင့်အကူအညီတွေလျော့သွားနိုင်တဲ့အကြောင်းတင်ပြပေးပါမယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်စမ်းသပ်စစ်ဆေးမှုတွေတိုးမြှင့်ဆောင်ရွက်နိုင်ဖို့အတွက်ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကပေးပို့တဲ့ကိုရိုနာဗိုင်းရပ်စ်စမ်းသပ်စစ်ဆေးတဲ့ test kit တွေတွဲကပထမအထောက်အအနေနဲ့ test kit စမ်းသပ်ပစ္စည်းအစုံပေါင်း1000တနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုဆက်ရောက်လာပါတယ်။ဒုတိယအကြော်အဖြစ် test kit စမ်းသပ်ပစ္စည်းအစုံ1000ကတော့ဇွန်လမတိုင်ခင်ထပ်ရောက်လာမယ်လို့လည်းခန့်မှန်းရပါတယ်။ကုလသမဂ္ဂအဖွဲ့ရဲ့ကိုစားကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကမလေးရှားနိုင်ငံကွာလာလမ်ပူနဲ့မြန်မာနိုင်ငံရန်ကုန်မြို့ချလေချောင်းခီးစဉ်ပြန်တန့်ပေးတာဖြစ်ပြီးလူသားချင်းစာနာထောက်ကူမှုဆိုင်ရာကုန်စည်တွေနဲ့လူပုဂ္ဂိုလ်တွေကိုပို့ဆောင်ပေးတာဖြစ်ပါတယ် WFP ရဲ့လေချောင်းခီးစဉ်အတွက်ကိုတော့ဥရောပသမဂ္ဂ EU နဲ့ဆွစ်ဇာလန်နိုင်ငံတို့ကရန်ပုံငွေထောက်ပံ့တာဖြစ်ပါတယ်တစ်ချိန်တည်းမှာပဲယောဂတိုက်ဖျက်ရေးအသုံးပြုနေရတဲ့ဆေးရုံဆေးကန်းသုံး PPE တွေဖြစ်တဲ့နှာခေါင်းစည်းတွေယောဂကာကွယ်ရေးဝတ်စုံတွေပြည်တွင်းမှာထုတ်လုပ်မှုကိုအားပေးတဲ့အနေနဲ့ပြည်တွင်းအထည်ချုပ်စက်ရုံနှစ်ခုကနေကျပ်သိန်း2000ဘူး PPE ပစ္စည်းတွေမှာယူခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာဒိမ့်မတ်တန်ယုံကလည်းသတင်းထုတ်ပြန်ထားပါတယ်ပြည်တွင်းအထည်ချုပ်လုပ်ငန်းတစ်ခုဖြစ်တဲ့ရွှေစည်းစာအထည်ချုပ်လုပ်ငန်းပိုင်ရှင်ဒေါ်နှင်းတက်မွန်ကတော့အခုဆိုရင်တရက်ကို PPE ဝတ်စုံ2000နီးပါးထုတ်လုပ်နိုင်ပြီဖြစ်ကြောင်း AFP သတင်းအေဂျင်စီကိုပြောပါတယ
်ဟိုစိတ်ရောအုပ်ကြီးတွေကိုယ်တိုင်ဆက်လာတယ်ပေါ့နော်ဆိုတော့ဟေးသူတို့တကယ်လိုအပ်နေတယ်ပေါ့နော်အော်အဲ့ဒါမလိုအပ်ဘဲနဲ့တော့သူတို့ဆက်လာမှာမဟုတ်ဘူးပေါ့တချို့ဆိုလို့ရှိလို့ရှိရင်လည်းလေဟိုလာယူဖို့လာယူဖို့အရန်သူ့ဘက်ကလည်းစူးစမ်းရတယ်ဆိုတော့လမ်းနေရပိတ်ထားတာဆိုတော့ဒီဟိုအဲ့ချိန်မှာအမားတို့ကအခုဟိုဒီကိုဗစ်တောင်မှကာလီမေ့ပြီးတော့ဟိုစိတ်ညစ်စရာဆိုတဲ့ဟာကြီးကိုမေ့ပြီးတော့ဒီတိုက်ပွဲတစ်ခုလုပ်နေသလိုမျိုးပဲစီစဉ်နေသလိုပဲ
ပြည်ရင်းမှာ PPE ဝတ်စုံတွေဈေးကြီးနေချိန်မှာသူတို့ကတော့အစုံ1000လောက်လှူဒန်းနိုင်ပြီလို့လည်းပြောပါတယ်စေယုံထဲမှာလဲနှာခေါင်းစည်းတွေဝတ်ထားတဲ့အထဲချုပ်ဝန်တန်းတွေပြားပန့်ခတ်ချုပ်လုပ်နေကြတာပါဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေဘက်ကမြန်မာနိုင်ငံတွင်းမှာစိုက်ပျိုးရေးအသေးစားချေးငွေကြီးလက်ဖွံ့ဖြိုးရေးအပါအဝင်ဖွံ့ဖြိုးရေးလုပ်ငန်းစဉ်အများပြားရှိနေပါတယ်ဒါပေမဲ့လဲပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနိုင်ငံကိုငွေကြေးခဝါချတဲ့နိုင်ငံအဖြစ် EU ကသတ်မှတ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအတွင်းဖွံ့ဖြိုးရေးလုပ်ငန်းတချို့ဆုံးရှုံးရနိုင်ခြေရှိနေပါတယ်။တင့်တင့်မြန်မာလုပ်ငန်းစုအကြီးအကဲဒေါ်တင့်တင့်လွင်ကတော့ဟန်ဂေရီနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာဂုံတူးဆောင်ကောင်စစ်ဝင်ချုပ်ဖြစ်သလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ဟန်ဂေရီနိုင်ငံခီးစဉ်အတွင်းမှာလည်းစီးပွားရေးဆွေးနွေးပွဲတွေစီစဉ်ခဲ့သူဖြစ်ပါတယ်
။ဒီအထည်ချုပ်တစ်ခုလည်းမဟုတ်ဘဲနဲ့ဥပမာ GIZ ပေါ့နော် GIZ လိုမျိုးဒီဂျာမနီကနေလာပြီးတော့ဒီ NGO လိုမျိုးပေါ့နော်ဒီသူတို့ non profit organization မျိုးတွေဟိုဘယ်လို community ဒီလိုအဖွဲ့အစည်းတွေဆိုလို့ရှိရင်မြန်မာပြည်ကဒီစီးပွားရေးလုပ်ငန်းအသေးလေးတွေကိုသူတို့ကဟိုရှေ့ဆောင်လမ်းပြလုပ်ထားတာအများကြီးရှိရပေါ့နော်ဒီသူတို့စိုက်ပျိုးရေးဆိုင်ရာနည်းပညာပေးဝေတာ coffee လုပ်ငန်းအဲနောက်ပြီးတော့ဝိမွေလုပ်ငန်းနောက်ဆက်ချုပ်လုပ်ငန်းဒါအခြေခံတွေကိုသင်ပေးတာတို့ micro finance ပေးပြီးတော့သူတို့ဒါဖွံ့ဖြိုးရေးဟိုထူထောင်ပေးတာတို့တချို့ infrastructure ဘိုင်းတွေမှာသူတို့ငွေကြေးဆိုင်ရာအထောက်ပံ့ပေးတာတို့ဒါကတော့ဟိုလုံးဝချက်တန်သွားတာပေါ့နော်ဂျာမနီနေနဲ့ကတော့ GIZ ကိုဆက်လက်ပြီးတော့အခုအစ်စ်ပေါ့အဟောင်းတွေကိုတော့ပြီးဆုံးအောင်သူတို့ဆက်သွားမယ်ဒါပေမဲ့ GIZ ကနေပြီးတော့အစ်စ် project တွေကိုလုံးဝချပြီးတော့မှမဟုတ်တော့ဘဲနဲ့ဥရောပသမဂ္ဂကပဲဒါတွေကိုစီစစ်ပြီးတော့မှဆက်ချပြီးခြင်းလဲချပြီးမယ်ရက်ဆိုင်ထားရင်လည်းရက်ဆိုင်ထားမယ်ပေါ့နော်ဒီအခြေအနေမျိုးတွေဖြစ်သွားတာ
ငွေကြေးခွာချတဲ့နိုင်ငံအဖြစ်သတ်မှတ်ခံထားရတဲ့အတွက်ကြောင့်မြန်မာနိုင်ငံတွင်ဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုတွေအတွက် EU အဖွဲ့ဝင်နိုင်ငံတွေဘက်ကတော့တုံ့ဆိုင်သွားမယ်အနေထားပါလို့လဲဒွန်တင့်တင့်လွင်ကရှုမြင်ပါတယ်။ဒါ့အပြင် EU နဲ့မြန်မာကြားငွေကြေးလွှဲပြောင်းမှုတွေမှာလည်းငွေရရှိမှုအရင်းအမြစ်နဲ့ပတ်သက်လို့ပိုပြီးတိတိကျကျရှင်းလင်းရတော့မယ်အခြေအနေဖြစ်တယ်လို့လဲပြောပါတယ်ရှင်။ကျမတင်ကြီးထိုက်ပါ